ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကြောင့်မြန်မာအပါဝင်အရှေ့တောင်အာရှနိုင်ငံတွေဟာလူမှုစီးပွားအကျပ်တဲကြီးကိုရင်ဆိုင်လာရပွဲရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးပြောကြားလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်ကမ္ဘာနိုင်ငံတွေရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အထူးသဖြင့်အရှေ့တောင်အာရှနိုင်ငံတွေဟာဒီကာယောဂါရဲ့ချင်းချောမှုကိုခံရပြီးအဲ့ဒီဒေသတွေမှာရှိကြတဲ့အလုပ်လုပ်နေသူတန်း220နီးပါးရဲ့နေ့စဉ်စားဝတ်နေရေးဘဝကိုထိခိုက်လာစေမှာဖြစ်တယ်လို့ပြီးခဲ့တဲ့ကြာသာပတင်းတွေထုတ်ပြန်တဲ့အရှိတောင်အာရှဒေသတွင်းကိုဗစ် -19 သက်ရောက်မှုအစီရင်ခံစာမှာကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကထည့်သွင်းပြောကြားသွားတာဖြစ်ပါတယ
် The current situation is leading to recession and social tensions leading several long running conflicts to stagnate
လက်ရှိအခြေအနေကစီးပွားရေးကြာဆင်းမှုအလုပ်လက်မဲ့နဲ့လူမှုရေးတွင်းမာမှုတွေဘက်ကိုဥတည်သွားစေမှာဖြစ်တဲ့အပြင်နိုင်ငံရေးလုပ်ငန်းစဉ်တွေပါရပ်တန့်ကုန်မှာဖြစ်တဲ့အတွက်အခြေအနေတွေပိုဆိုးလာစေမှာဖြစ်တယ်လို့သူကပြောသွားတာပါမြန်မာနိုင်ငံမှာလေကိုဗစ်ကြောင့်အထိနာလာနေတဲ့စီးပွားရေးကိုပြန်လည်ကူစားနိုင်ဖို့အစိုးရကချင်းငွေအစီအစဉ်တချို့နဲ့အတူကမ္ဘာပံ IMF တို့ကလည်းချင်းငွေအစီအစဉ်တွေလှုပ်ဆောင်နေတယ်ဆိုပေမဲ့လက်တွေ့မှာတော့စီးပွားရေးကဏ္ဍအများစုဟာတိတိတသာထိခိုက်နေရတယ်လို့ရန်ကုန်မြို့အခြေစိုက် Smartway Travel ကြီးသွားလုပ်ငန်းတာဝန်ခံကိုတန်းထွတ်အောင်ခေါ်အန်တိုနီအောင်က VOE ကိုပြောပါတယ
်ဒီချိန်မှာတော့အားလုံးကတော့ကျွန်တော်ပတ်ဝန်းကျင်ကလူကြီးစီးပွားရေးလုပ်ငန်းရှင်တို့များအကုန်လုံးကြီးနေကြတာပဲဒါပေမဲ့ကျွန်တော်တီးရသလောက်ကတော့ဒီဆောက်လုပ်ရေးပစ္စည်းရောင်းနေသူတွေပေါ့နော်သူတို့တွေကြတော့အကျိုးခံစားချက်တွေရတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုအချိန်မှာလူတွေအားနေကြတယ်အလုပ်သိမ်းမကောင်းတဲ့ခါကျအိမ်မှာပဲနေတယ်အိမ်မှာပဲနေတဲ့ခါကျအိမ်ကိုဟိုနေနဲ့ပြုပြင်တာဟိုညာပြုပြင်ဒီညာပြုပြင်မှုအတွက်ဒီတူလီမုတ်ဆာလေးတွေဝယ်ကြတယ်ပေါ့အဲ့တော့ဒီဆောက်လုပ်ရေးပစ္စည်းအသေးအမွှားလေးတွေတော့ရောင်းလို့ကောင်းတယ်ဒါပေမဲ့လို့ဆောက်လုပ်ရေးလုပ်ငန်းအကြီးကြီးတွေစောင့်နေတဲ့အချိန်မဟုတ်တော့လဲအကြီးသမားတွေကတော့ရောင်းရသိမ့်မကောင
်းမြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍမှာအ धिक ဝင်ငွေရစေတဲ့အထက်ခီးသွွားလုပ်ငန်းကထိစုံပါဝင်နေတာပါကိုဗစ်ကာယောဂါကြောင့်နိုင်ငံတကာလည်ရင်ပြန်တမ်းမှုတွေပိတ်ထားရသလိုပြည်တွင်းမှာလည်းခီးသွွားတွေစိတ်ဝင်စားတဲ့နေရာတွေကိုပိတ်ထားတာကြောင့်ခီးသွွားလုပ်ငန်းကြီးတစ်ခုလုံးကျဆင်းနေရတယ်လို့ကိုအန်တိုနီကပြောပါတယ်
အမှန်တော့ဒီခီးသွွားလုပ်ငန်းမှာဒီခီးသွွားကုမ္ပဏီတွေပဲထိခိုက်တာမဟုတ်ဘူးဟိုတယ်လေးလည်းထိခိုက်တယ်ဒီဟိုတယ်တွေထိခိုက်တဲ့ခါကျရင်ဒီဟိုတယ်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေကလည်းထိခိုက်တယ်နောက်တခြားဒီ souvenir shops တွေထိခိုက်တယ်နောက်ပြီးတော့ဒီဖျားဒီ tourist attractions တွေဖြစ်တဲ့ဒီဖျားတို့ဖျားဆောင်တန်းမှာရှိတဲ့ဟိုစိုင်းသမားတွေဆိုလည်းထိခိုက်တယ်ဒီနောက်ပြီးတော့ဖျားတွေဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းဒီခီးသွားနိုင်ငံခြားသားတွေလာရင်ကောက်နေကြဖြစ်တဲ့ဝင်ကြီးတွေဒီဟာတွေလည်းမရတော့ဘူးပေါ့နော်အဲ့တော့ကဏ္ဍတွေအများကြီးကတော့ထိခိုက်တာပါပဲ
အကယ်၍အစိုးရကသာမူဝါဒအပြောင်းလဲတချို့လုပ်ပြီးဆောင်ရွက်ပေးမယ်ဆိုရင်တော့မြမခီးသွားလုပ်ငန်းကိုကြားကန်ထားနိုင်လိမ့်မယ်လို့ကိုအန်တိုနီကအကြံပြုပါတယ
်ဆိုတော့အခြေအနေကခီးသွားဖွံ့ဖြိုးပွားအချိန်လိုအောင်မယ်ဆိုတော့မြန်မာတော့ဒီကိုဗစ်ရောဂါကိုထိန်းသိမ်းနိုင်တဲ့နိုင်ငံတချို့နဲ့ပေါ့နော်ပူးပေါင်းဆောင်ရွက်ပြီးတော့ bubble tourismဒီနှစ်နိုင်ငံအတွင်းမှာပဲကိုယ်နိုင်ငံကလူတွေသူစီတော်လို့ရမယ်သူနိုင်ငံလူတွေကိုယ်စီလာလို့ရမယ်ဆိုပြီးတော့အဲ့လိုမျိုးလေးသဘောတူညီချက်တစ်ခုလေးယူထားလိုက်ရင်အဲ့လိုအားလုံးမဖွင့်ပေးပဲနဲ့ဒီတချို့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့စနစ်တကျပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ဒီခီးသွွားလုပ်ငန်းရှင်များအတွက်တော့နည်းနည်းအသက်ရှူချောင်းနိုင်မယ
်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့အစီရင်ခံစာထဲမှာတော့အစိုးရအနေနဲ့ရေဒိုကိုဗစ်ကူစားရေးအတွက်အစီအစဉ်တွေရေးဆွဲဆောင်ရွက်ကြဖို့နဲ့ဒီရှင်းမှာလူမှုစီးပွားရေးဆိုင်ရာမူဝါဒအပြောင်းလဲတွေနဲ့ကင်တွဲဆောင်ရွက်ကြဖို့ကိုအကြံပြုထားပါတယ်။ဒါအပြင်ကိုဗစ်ကြောင့်စီးရင်နံပါတ်မှုအပောင်းဝင်တည်ငြိမ်အေးချမ်းရေးနဲ့လုံခြုံမှုအပိုင်းစီးရေးပိဋိပက္ခနဲ့ငြိမ်းငြိမ်းရေးတွေမှာပါစိန်ခေါ်ချက်တွေရှိလာမှာဖြစ်ပြီးဆယ်စုနှစ်ကြာတိုက်ဖြတ်နေတဲ့စီးရင်မှုလျှော့ချရေးကလည်းနောက်ပြန်ဆုတ်သွားနိုင်တယ်လို့မစ္စတာဂူတာရက်စ်ကသတိပေးထားပါတယ်ခင်ဗျာ။